ကမ္ဘာမှာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုအခုနှစ်မှာအနည်းဆုံး 6.5 ရာခိုင်နှုန်းတိုးတက်လာအောင်အထောက်အကူဖြစ်မယ်လို့ယုံကြည်ရတဲ့လှုပ်ဆောင်ချက်တွေကိုကြေကြေပြန့်ပြန့်စတင်လှုပ်ဆောင်မှုတရုတ်အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။အခုနှစ်မှာတစ်ကမ္ဘာလုံးစီးပွားရေးတိုးတက်မှုနှေးကွေးနေတာနဲ့အချို့လုပ်ငန်းနယ်ပယ်တွေမှာအလုပ်ကိုင်ရေးအတွက်ချော့ချမှုတွေအကြီးကျယ်လောက်ဖို့ရှိနေတာပါ။စနေနေ့ကတရုတ်ခေါင်းဆောင်လီကေရှင်းကအရေးကြီးတဲ့အစိုးရအစီရင်ခံစာတစ်ခုကိုတင်ပြခဲ့ရမှာနိုင်ငံရဲ့ GDP ကို 6.5 ရာခိုင်နှုန်းကနေ 9 ရာခိုင်နှုန်းထိတိုးတက်မှုရအောင်လုပ်ဖို့စီးပွားရေးတိုးတက်မှုကြီးမားချက်ဖြစ်သတ်မှတ်ထားတဲ့အကြောင်းကိုကြေညာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံဟာ9ရာခိုင်နှုန်းစီးပွားရေးတိုးတက်ဖို့ကြီးမားထားပြီး25နှစ်တွင်စီးပွားရေးတိုးနှုန်းအနည်းကွေးဆုံးဖြစ်ခဲ့ပေမဲ့ 6.9 ရာခိုင်နှုန်းထိတိုးတက်မှုရခဲ့တာဖြစ်ပါတယ်။လီကလက်ရှိစီးပွားရေးတိုးတက်မှုနှေးကွေးဖြစ်နေတဲ့အတွက်နိုင်ငံရေးရပြစ်တင်ဝေဖန်ခံရတာမျိုးခံနိုင်ခြင်းရှိတဲ့အတွက်မျှော်လင့်ချက်ကြီးထားတာမျိုးမဖြစ်အောင်ပြောခဲ့တာဖြစ်ပုံရတယ်လို့သုံးသပ်သူတွေကပြောပါတယ်။